အီရတ်နိုင်ငံမြောက်ပိုင်းမော်ဆိုးမြို့ကို IS စစ်သွေးကြွားတွေလက်ကနေပြန်လည်သိမ်းယူနိုင်ဖို့အီရတ်တပ်တွေမေပြင်ကနေထိုးစစ်ဆင်နေတာနဲ့အတူတချို့နေရာတွေကိုပြန်လည်သိမ်းယူနိုင်ပြီလို့အီရတ်တပ်တွေနဲ့အတူကူညီတိုက်နေတဲ့ Quds တပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်။မြို့ရဲ့နယ်နိမိတ်စတူယန်ကီလိုမီတာ200လောက်ကိုတရက်ထဲမှာသိမ်းယူနိုင်ခဲ့တယ်လို့ Quds ဒေသအကြီးအကဲမာဆူဒ်ဘာဇာနီကတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မော်ဆိုးတမြို့လုံး IS တွေလက်ကနေလွတ်မြောက်ရမယ်လို့လည်းသူကပြောခဲ့ပါတယ်။အခုဆစ်စင်ရေးဟာအီရတ်နိုင်ငံတဲကနေအမေရိကန်တိုက်ခိုက်ရေးတပ်တွေဆုတ်ခွာခဲ့ပြီး9နှစ်အကြာမှာအကြီးအကျယ်ဆုံးပြုလုပ်တဲ့ဆစ်စင်ရေးဖြစ်ပါတယ်။ဒေသထဲမှာရှိနေကြတဲ့ထောင်နဲ့ချီတဲ့အရသားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့လည်းစိုးရိမ်မှုတွေရှိနေပါတယ်။မော်ဆိုးမြို့လွတ်မြောက်ရေးဆစ်စင်ရေးမှာအီရတ်တပ်တွေနဲ့အတူပြည်ထောင်စုရဲတပ်ဖွဲ့၊ကတ်စ်တပ်ဖွဲ့၊ဆွန်နီတိုက်ခိုက်ရေးသမားတွေနဲ့ရှီယာပြည်သူ့စစ်တပ်ဖွဲ့တွေအတူတွဲတိုက်ခိုက်နေကြပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေက IS ပြစ်မှတ်တွေအပေါ်လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေကလည်းမော်ဆူးမြို့က IS တွေအပေါ်လေကြောင်းကနေတိုက်ခိုက်ပေးနေပါတယ်။အီရတ်နဲ့ကတ်စ်တပ်ဖွဲ့ဝင်တွေဟာစီစဉ်ထားတာထက်ကိုရှေ့တိုးတိုက်ခိုက်နိုင်ကြတယ်လို့ပန်တန်ဂွန်စစ်ဌာနချုပ်ပြောခွင့်ရသူပီတာကော့ကသတင်းလာနေကပြောပါတယ်။အမေရိကန်တပ်တွေဟာလည်းစစ်ကူပေးဖို့အတွက်မော်ဆူးမြို့မို့အပြင်မှာအသင့်ရှိနေကြပေမဲ့အီရတ်တပ်တွေကသာဥဆောင်တိုက်နေတာဖြစ်တယ်လို့သူကပြောခဲ့ပါတယ်ရှင်။